This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ69 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
ဗီဒီယို NUG ကိုနားဆင်နေကြတဲ့သောတာရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားများအပေါင်းတဘာဝပြီးစိအာနာရှင်ပြီးတော့မှကင်းဝေးပြီးကိုစိတ်နှပါဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG ဖွဲ့သားများမှဆုတောင်းမြတ်တာပို့သလိုက်ရပါတယ်ရှင်။ဒီကနေ့2025ခုနှစ်မတ်လ4ရက်နေ့ရေဒီယို NUG ရဲ့မနက်ခင်းစီစဉ်များစတင်ထုတ်လွှင့်ပေးပါရမရှင်။ပထမဦးစွာစီးရီးသတင်းကောက်နှုတ်ချက်များကိုရန်တိုင်းမှတင်ဆက်ပေးမှာဖြစ်ပါတယ်ရှင်။
ရေဒီယို NUG သတင်းစင်များမင်္ဂလာပါခင်ဗျာခုချိန်အစပြီးရေဒီယို NUG စစ်ရေးသတင်းများကိုကျွန်တော်ဇန်နိုင်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးမယ့်စစ်ရေးသတင်းကတော့မြင်းကျန်မှာစစ်ကြောင်းထုတ်လာတဲ့ပြူကောင်းဆောင်တီတာရွတ်မှုအဖွဲ့ကိုကြားပြတ်တိုက်ခိုက်ခဲ့တဲ့သတင်းပဲဖြစ်ပါတယ်မန္တလေးတိုင်းမြင်းကျန်မြို့နယ်လေသစ်ကြေးရွာမှမြောက်ဘက်ကိုစစ်ကြောင်းထုတ်လာတဲ့ပြူစော်တီကောင်းဆောင်တီတာရွတ်မှုအဖွဲ့ကိုမလ၁ရက်နေ့မနက်၈နာရီခွဲကစတင်ကနဂနီပြောက်ကြားတပ်ဖွဲ့နဲ့မြင်းကျန်မြို့နယ်မဟာမိတ်တပ်ပေါင်းများတိုက်ခိုက်ခဲ့ရမှာထိခိုက်သေးဆုံးမှုများပြခဲ့တယ်လို့နဂနီပြောက်ကြားတပ်ဖွဲ့ကထုတ်ပြန်ထားပါဗျ။ပထမအခြေလင်းစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်နဲ့ပြူစော်တီတွေကိုတိုက်ခိုက်ခဲ့ပြီးမြင်းကျန်မြို့ကစစ်ကူလာတဲ့တန်ကြက်ကကား၂စီးနဲ့ထပ်မံထိတွေ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့သိရပါတယ်။အရင်နောက်စစ်ကောင်စီကလေကြောင်းပစ်ကူရောက်လာပြီးတိုက်ပွဲဖြစ်ပွားခဲ့တဲ့နေရာတစ်လျှောက်ကိုရန်တန့်ပစ်ခတ်ခဲ့တယ်လို့ဖော်ပြထားပါဗျ။မလာနှစ်ရက်နေမှာလဲလေသစ်ကြီးရွာကပြူစော်တီအထိုင်စခန်းကိုဝင်ရောက်တိုက်ခိုက်ဖို့ချင်းကပ်လာစဉ်စစ်ကား၃စီးရုတ်တရက်ရောက်လာတဲ့အတွက်အဲ့ဒီကား၃စီးကိုအသင်းဆောင်ကြိုတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်တိုက်ခိုက်မှုအတွင်းရှေ့ဆုံးကားမှာပါလာတဲ့စစ်ကောင်စီတပ်သားတွေတေဆုံးမှုများခဲ့ပြီးအများပြားဒဏ်ရာရခဲ့ကနောက်ကားတွေကစစ်သားများဟာလည်းကားပေါ်ကနေဆင်းကာထွက်ပြေးသွားခဲ့ကြတယ်လို့သိရပါတယ်အဲ့ဒီနောက်မြင်းကျန်မြို့ကစစ်ကောင်စီအင်အားအများပြားခြေလင်းစစ်ကြောင်းထိုးလာတာကြောင့်မမိတ်တပေါင်းစုတွေပြန်လည်ဆုတ်ခွာခဲ့ကြပြီးမကြာခင်မှာတိုက်ပွဲဖြစ်ပွားခဲ့ရာနေရာကို Jet Fighter နဲ့စစ်ကောင်စီကဘုံကျဲချခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာခုတကတင်ဆက်ပေးမှာကတော့ရေရာရှင်မှာမိဘကိုမပဲကူကောက်ပေးတဲ့12နှစ်အရွယ်ကလေးတူမြင်းမျိုးမိုင်းနင်းမီလို့ခြေထောက်နှစ်ဖက်စလုံးပြက်လိုင်ဇာစစ်ချောင်းစခန်းမှာ3နှစ်အရွယ်ကလေးကိုစိတ်မနှံ့သူမှရိုက်နှက်မိရှုတက်ပြဲဆိုတဲ့သတင်းတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်။မလ2ရက်ညနေ3နာရီခန့်မှာရေရာရှင်မြို့နယ်ကျွန်းတော်ကုန်းရွာနေအသက်12နှစ်အရွယ်ကျောင်းသားလေးမောင်ကျဲစင်ဟိန်းဟာမပဲကောက်ရင်အင်းဆက်အနီးမှာမိုင်းထိပြီးခြေထောက်နှစ်ချောင်းစလုံးပြက်သွားကြောင်းဒေသသတင်းတွေရသိရပါတယ်။သုံးနှံကျောင်းသားမောင်ကျဲစင်ဟိန်းဟာကျောင်းဆင်းတဲ့အချိန်မပဲကောက်သင်းကောက်ပြီးရတဲ့ပတ်စံလေးနဲ့မိဘကိုကူညီနေသူဖြစ်ခါမပဲကင်းဘေးမှာရှိတဲ့အင်းထဲကိုရေတောက်ဆင်းရင်အင်းဆက်မှာမိုင်းပေါက်ကွဲခဲ့တယ်လို့သိရပါဗျ။ဒါပြင်မလတရက်ကလိုင်ဇာမြို့နယ်ဝေချံရက်ကွက်နှစ်စစ်ဆောင်စခန်းက3နှစ်အရွယ်မောင်တန်းခေါင်ထူးကိုစိတ်ကျမ်းမာရေးချိုးရင်းသူအမျိုးသားကရိုက်နှက်မိရှို့တပ်ပစ်လိုက်ကြောင်းဒေသခံတွေစီကနေသိရပါဗျ။တောထဲရှိရာကင်းတဲထဲမှာသဘင်တွေကိုလည်းမိရှို့ထားပြီးဓာတ်နယ်လည်းလှီထားကရိုက်နှက်မှုကြောင့်ခေါင်းလဲကွဲထားတယ်လို့ကျွန်တော်တစ်ဖက်လည်းကြိုးနေတယ်လို့သိရပါဗျ။ကလေးကမနက်၈နာရီလောက်ကလေးကပျောက်သွားတာဖြစ်ပြီးနေ့လယ်၃နာရီကျော်မှပြန်တွေ့ကပြန်တွေ့ချိန်မှာအသက်ရှိနေသေးပေမဲ့ရိုက်နှက်လှီးခုတ်ထားတဲ့ဒဏ်ရာပြင်းထန်တာကြောင့်ဆေးရုံရောက်ပြီးတဲ့နောက်မှာသေဆုံးခဲ့တယ်လို့သိရပါဗျခင်ဗျာ။အခုဆက်လက်ပြီးခင်ဦးနဲ့ညောင်ပင်ကြီးစုရွာအားအကြမ်းဖက်ဆက်ကဆက်ကပေါင်900ပုံသီးကျဲချတဲ့အတွက်ကြောင့်ပြည်သူ2ဦးဒဏ်ရာရတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်။မန္တလေးရက်နေ့ည12နာရီမိနစ်30ဝန်းကျင်မှာခင်ဦးမြို့နယ်နောက်တောင်ကျန်းအင်ဂျင်300ကျော်ရှိတဲ့ညောင်မင်းကြီးစုကြီးရွာအားအကြမ်းဖက်ဆက်ကဆမှ Jet Fighter နဲ့ပေါင်900ပုံသီးနှလုံးအကြောင်းမဲ့လာရောက်ပစ်ချသွားခဲ့တယ်လို့ခင်ဦးမြို့နယ်သတင်းမှန်ပြန်ကြားရေးကဖော်ပြထားပါတယ်။အဆိုပါပစ်ခတ်တိုက်ခိုက်မှုကြောင့်ဘုံသီးကြရာအနီးဝန်းကျင်ရှိအသက်80ခန့်အဖိုးအိုလင်မယား2ယောက်ဘုံသီးအစမှန်ပြီးအသက်အန္တရာယ်မစိုးရင်ရတဲ့ဒဏ်ရာရရှိခဲ့တယ်လို့သိရပါပါခင်ဗျာ။ အခုတခါကလဲလွီတူခိုင်မှာစစ်ကောင်စီရဲ့ဂျမ်ဘက်လူရဲတွေကြောင့်အရသာတူတေဆုံးပြီးနှစ်ဦးထဏ်ရရဲဆိုတဲ့သတင်းကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်။ကရင်မျိုးသားစီယုံကော်တူလီအုပ်ချုပ်နယ်မြေကလဲလွီတူခိုင်လေတို့မြို့နယ်နဲ့မူးမြို့နယ်တို့မှာစစ်ကောင်စီရဲ့လက်နက်ကြီးနဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်အရသာပြည်သူတူတေဆုံးပြီးနှစ်ဦးထဏ်ရရခဲ့တယ်လို့ KNU ကထုတ်ပြန်ထားပါတယ်။မလာတရဲ့ညနေ6နာရီမှာစစ်ကောင်စီရဲ့တောင်ငူလေတပ်မှမူးမြို့နယ်ဟော့ခိုကော်ငထွေစုပ်ကြေးရွာကိုလာရောက်ပစ်ခတ်တိုက်ခိုက်ခဲ့ရမှာသေးကလူရွာမှစစ်ဘေးရှောင်လာတဲ့နော်ဘရော့ဝါတေဆုံးခဲ့ပြီးစောတန်းလွင်ထွန်းဆိုသူဒဏ်ရာရခဲ့တယ်လို့သိရပါဗျ။ဖေဖော်ဝါရီလ28ရက်နေ့ညနေ4နာရီကမှလည်းလေလိုမြို့နယ်အတွင်းစစ်ကောင်စီရဲ့ခလာရ264တပ်ကပိန်းစလုတ်တာစုံကနေ87မမလက်နက်ကြီး၄လုံးပစ်ခတ်ခဲ့ရမှာရေလက်ကျွန်းကြေးရွာနဲ့အိုက်ရိုးချောင်းဘေးမှာကြားရောက်ပေါက်ကွဲခဲ့တယ်လို့ဆိုပါတယ်။အဆိုပါလက်နက်ကြီးကြားရောက်ပေါက်ကွဲမှုကြောင့်ရေလက်ကျွန်းရွာမှဦးခမောင်ကြီးထိခိုက်ဒဏ်ရာရရှိခဲ့ပြီးအရသာနေတချို့ထိခိုက်ပျက်စီးခဲ့ရတယ်လို့သိရပါဗျခင်ဗျာ။အခုဆက်လက်ပြီးရှင်မြင်းဆောင်ဖြစ်လို့ PDF လို့စစ်ဆွဲဖမ်းဆီးခင်ရပြီးစစ်သားစုဆောင်ခင်ရတဲ့အမှတ်151အလုံယုံတက်ခွဲလျှက်စစ်ဖမ်းမှစစ်သားတူပြည်သူ့ဘက်ကိုဗတ်ပြောင်းခုလုံလာလဲဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။အမှတ်151အလုံယုံတက်ခွဲလျှက်စစ်ဖမ်းမှတပ်သားဟိထက်အောင်ဟာဇန်နဝါရီလ6ရက်နေ့မှာတောင်ပိုင်းစစ်ဒေသပြည်သူ့ကာကွယ်ရေးတပ်မတော်သို့ဆက်သွယ်ပြီးပြည်သူလူထုဘက်သို့ဗတ်ပြောင်းခုလုံလာခဲ့ကြောင်းသတင်းထုတ်ပြန်ပါလေ။မန္တလေးမှရန်ကုန်သို့အလုပ်ပြောင်းလာရမှစစ်ကောင်စီတပ်ရဲ့ဖမ်းဆီးစစ်ဆေးခြင်းကိုခံခဲ့ရပြီးမှတ်ပုံတင်မှာရှင်မြင်းဆောင်ဖြစ်တဲ့အတွက်ကြောင့် PDF လို့ပုံသေးစွဆွဲခြင်းကိုလည်းခံခဲ့ရတဲ့တပ်သားဟင်းထက်အောင်ကိုစစ်တပ်ထဲဝင်မလားပင်လယ်ထဲငါဖက်လိုက်မလားလို့နှစ်ခုနဲ့မှတစ်ခုကိုရွေးခိုင်းတဲ့အတွက်ကြောင့်ပင်လယ်ထဲရောက်ရင်လွတ်လပ်မမြင်တာကြောင့်တပ်ထဲဝင်မယ်လို့ပြောခဲ့တယ်လို့ဖော်ပြထားပါတယ်စစ်တပ်မှာကြီးနိုင်ငယ်ညင်းမကြိုက်လေမကြိုက်သလိုရိုက်နှက်ခြင်းအနိုင်ကျင့်ခြင်းများရှိပြီးတပ်သားဟိထက်အောင်အားရေအသုံးများတယ်လို့ဆိုကနရင်ရိုက်တဲ့အတွက်ကြောင့်နားအတွင်းမှသွေးများထွက်ခါနားတစ်ဖက်မကြားရတဲ့အထိဖြစ်ခဲ့တယ်လို့သိရပါတယ်။၎င်းဟာ2024ခုနှစ်ဧပြီလ26ရက်မှာစစ်ကောင်စီရဲ့စစ်တပ်နဲ့ဆင်းခဲ့ပြီးမေလ5ရက်နေ့မှာအမှတ်151လုံယုံတက်ခွဲလျှက်စစ်ဖမ်းသို့ရောက်ရှိလာပြီးတဲ့နောက်စစ်ကောင်စီလက်မှလွတ်မြောက်ရန်နီးမျိုးစုံဖြင့်စူးစမ်းခဲ့တယ်လို့သိရပါတယ်။တပ်သားဟိထက်အောင်ဟာပြည်သူလူထုအားနီးမျိုးစုံနဲ့အနိုင်ကျင့်ပိုကြနေတဲ့အကြံပတ်အာဏာသိမ်းစစ်ကောင်စီတပ်အားပြည်သူ့ကာကွယ်တပ်ဖွဲ့ဝင်တယောက်အနေနဲ့ပြန်လည်တိုက်ထုတ်မယ်လို့ဆိုထားပါလိမ့်ခင်ဗျာ။အခုဆက်လက်ပြီးတင်ဆက်ပေးချင်တာကတော့ပခုတ်ကူနယ်တီးတိမ်မြို့နယ်တို့မှာစစ်ကောင်စီတပ်သား3ဦးလက်နက်နဲ့အလင်းဝင်လာတဲ့ဆိုတဲ့သတင်းပဲဖြစ်ပါတယ်။မကွေးတိုင်းပခုတ်ကူမြို့နယ်နဲ့ချင်းပြည်နယ်တီးတိမ်မြို့နယ်တို့မှာစစ်ကောင်စီတပ်သား2ဦးစီလက်နက်နဲ့အလင်းဝင်လာတယ်လို့သတင်းရရှိပါတယ်။ဖေဖော်ဝါရီလ28ရက်နေ့မှာပခုတ်ကူမြို့နယ်တပ်မ101ကအရမတပ်သားတစ်စုဆောင်ခံထားရသူစစ်ကောင်စီတပ်သား2ဦးဟာဆက်သွယ်အလင်းဝင်လာတယ်လို့Burma Revolution Rangers ဘက်ကထုတ်ပြန်ထားပါတယ်။အသက်28နှစ်အရွယ်တပ်သားပိုင်သူထွန်းနဲ့အသက်25နှစ်အရွယ်တပ်သားဘိုရဲတို့2ဦးဟာနှစ်ပွင့်အဆင့်ရှိတဲ့ဘိုးတူးနဲ့တူ KTB ကိုတွားရကအဲ့ဒီပုံမှုမူးနေချိန်မှာ 5.56G အတောက်တရာလက်ပြဘုံနှလုံး MAG ပေါက်3ပေါက်နဲ့နင်းမိုင်းအသေးတလုံးတို့ကိုယူဆောင်ပြီးထွက်ပြေးလာခဲ့တယ်လို့ဆိုပါတယ်။၎င်းတို့ကိုတွားရောက်ခေါ်ဆောင်ပေးဖို့မာမိတ်ဖွဲ့ကဆက်သွယ်အကူအညီတောင်းခဲ့တာကြောင့် Burma Revolution Rangers တပ်ဖွဲ့ကတွားရောက်ခေါ်ဆောင်ပေးခဲ့တာဖြစ်တယ်လို့သိရပါတယ်။အလားတူပဲချင်းပြည်နယ်တီးတိမ်မြို့အခြေစိုက်စစ်ကောင်စီရဲ့ခလာရ269မှတပ်သားတအူးဟာလည်းလက်နက်ခင်းရည်တွေနဲ့အတူဖေဖော်ဝါရီလ25ရက်နေ့မှာအလင်းဝင်လာတယ်လို့ PTF Zulan ကမလ3ရက်မှာထုတ်ပြန်ထားပါတယ်ခင်ဗျာ။အခုတခါမိုးကုတ်မှာအချင်းဇာရိတပြုပြင်ပေးပြီးတဲ့နောက်မူရစ်ဆေဝါ3ဆွဲသူ82ဦးကို TNLA ပြန်လှုပ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးကြပါမယ်။မန္တလေးတိုင်းမိုးကုတ်မြို့နယ် TNLA တပ်မှနှစ်ထိန်းချုပ်နယ်မြေမိုးကုတ်မြို့နယ်အတွင်းကဖမ်းဆီးရမိထားတဲ့မူရစ်ဆေဝါ3ဆွဲသူ82ဦးကို PSLF TNLA ကအချင်းဇာရိတပြုပြင်ပေးပြီးပြန်လှုပ်ခဲ့တယ်လို့ထုတ်ပြန်ထားပါတယ်။အဲ့ဒီသူတွေဟာ PSLF TNLA ရဲ့မူရစ်ဆေဝါတိုက်ဖြတ်ရေးတပ်ဖွဲ့ကဖမ်းဆီးရမိခဲ့တာအပြင်အချို့မိဘပြည်သူများကိုယ်တိုင်က၎င်းတို့သားတွေကိုအချင်းဇာရိတပြုပြင်ပေးဖို့လာရောက်အံ့နံခဲ့တာဖြစ်တယ်လို့ဆိုပါတယ်။၎င်းတို့ကိုအချင်းဇာရိတပြုပြင်စခန်းမှာ6လကြာအချင်းဇာရိတပြုပြင်ပေးခဲ့ပြီးဖေဖော်ဝါရီလ25ရက်မှာသက်ဆိုင်ရာတာဝန်ရှိသူများနဲ့မိဘများထံပြန်လည်အံ့နံခဲ့တယ်လို့ဖော်ပြထားပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလ9ရက်နေ့ကလည်းကြောင်မဲမြို့နယ်မှာ PSLF DNL ကမူရစ်ဆေဝါ3ဆွဲသူ132ဦးကိုအချင်းဇာရိတပြုပြင်ပေးပြီးပြန်လှုပ်ပေးခဲ့ပါသေးတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းတွေကို Radio NUG သတင်းတောက်မင်းစစ်သွေးနဲ့ကာရှယ်တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
ဒီရင်တွေကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အခုပြည်ရင်သတင်းများကိုကျမပူပူမှတင်ဆက်ပေးမှာဖြစ်ပါတယ်ရှင်။မင်္ဂလာမနက်ခင်းပါရှင်။ခုချိန်ကစပရေဒီယို NUG မနက်ခင်းပြည်ရင်သတင်းများကိုစတင်တင်ဆက်ပေးပါမယ်ရှင်။ကျမကတော့ပူပူပါ။ပ But a mouse up, you do remulula, a sernashe, a jumper, a gonsi, pukta, miko, yanko, taya mesore, at the emye mepia, shirelo, piransu, winty to surrendering or densa pibame. Pidu remulula, a sernashe, a jumper, a gonsi, pukta, miko, yanko, taya mesore, at the emye mepia, shirelo, yama fatre, democracy, onai, a pue panto, MFDMC, di taunting, thonipi, a canama, piransu, winty to mamma, kindanga, suvare. Tenoro Nanga to Nanga and Tariga, a tempest gonsi, pilta, silure, sanarine, dilo taupan, nitara, pite, erilo taupan, etre, pidurimulo, lare, sanashe, a tempest gonsi, pilta, miko, yango, diamesra, tenoro, cansa, yabare, dolaima, gonta, sega, daam yabare, long lamuro, mishibabu, babe, pibio, dilo yaragobe, jesu, tamare, lo suvare, yama fatre, democracy, onai, a pue, panto, MFDMC, ha, natal, nasa, nakune, fifaila, nasa, shianima, satin, titan, kepi, donita, adrin, Tapu nine kere, Bama Nagaro, Yamang we jet thing bound shit down, Natang Guya, Quanaset, don't think Joe, Tapu nine kebby preparation. Salapiro, look queen, a jungle, online arim, hope him, Yibima, hope your poor chabu, leading Tadurishi Navy, look queen, Sayan, which at the period ring would dance up Bibame. Look queen, a jungle, online arim, hope him, Yibima, hope your poor chabu, leading Tadurishi Navy, look queen, Sayan, Biransu, which it warm you ming us so worry. Look queen, a jungle, Ocho ye, Gagway, long to eat down with ten sound near Ocho ye a query, down when she to read both the young Lopolo at day, Nimus on a pinya, Bimu, low sound near day, internet connection, Satemu Abima. Carriage, a young kicker at time, look queen ye down, tipo dwell, in passing lutin trippy, then a period a sea single low sound Lara Shibare, online up your arm, your macarobe, a cuso ye, name ye de tartema, look queen ye down it, sit there or Jim Willumu, Gaysari, Ludatin Sana, Munangataka Ubri, a jungle, pocha, hop your bow, latent tarret dream, ye machine, baby look so varishing. A good car salabiro, ne uto laigo, de la coffee, de quassa, taupan naibobe yeji de lu, du winti umotuans redding o densa bibame. Ne uto laigo, de la coffee, de quassa, taupan naibobe yeji de lu, lias in neswa, and winti tana, du winti umotuanga, mashla, don yama, spring crown fan, SDF wasaiko, yinoye subare. Ho yin grega, tam yo pun lame yenta, taupan nam yugo, shise china, akuro, shilabi, de la coffee, quassa, taupan naibobe yeji bare lu subare. Spring crown fan, SDF wasaima, pidumia atua. Tapu tene campaign yago, senator jasisipi, deniarema, lekuzo amyanaya, susi pe tapi, gujene campego, taula yonebe, leshi yashi tarepama nago, attaine de pini, willem yendaza di nidalu, campaign itaoya at the secule, pashu nide epi, toneku nebi, lekumyasan longchonswa tapu naimare, neu bent, STP, tombi, MMK currency ne kunine etua, longjon yle epiwa se tayarelu diabarishin. Salabiro, Araka de Tarden, Tony Didi, Dimitoya, Damia Tara Machita, E. Tipiradringo, Densapibame, Araka Dato Iga, Araka de Tarden, Tony Didi, Dimitoya, Sobi, Damia Tara Machita, Raka and Muta Pueto, Araka Dato, ULE, E. Piantai, Dawika, Ukai, Dukaka, Pyota Keta, APM, Popia Tabare, Diko, Tony Matoya Sobiro, Topia and Tara Muro. Tenorum dreamiba, Dabi Mele, Deco, Tony Rago, Tainjang, Darcy Bolure, Edraja, Ditanara, and make Topia me low sound Dario, Shibare Lu, Ukai Dukaka, Subare, Jacking us, the Gonsigo, we baby, Nila Mumune, Coco, Tare, the Bomb Yaswa Shita, a two depin, Quam your neighbor ma, Eari Dimeper, Galangani, Coen Lare, Coco, Tare, the Bim Yaswa, Diare Lu Subare, Sigonsi ne Bami, Coco, Tare, the Dreaga, the Chuguro, Araka, Pitu, Dolan, Isuyaga, then say Yami Tabi, Araka, Tita, Piale to. ထောင်ရဲ့အတွက်အသုံးပြုမှဖြစ်တယ်လို့ဥက္ကိုင်းဒုခကပြောပါတယ်ပုဂ္ဂလိကတပိုင်းတနိုင်လောက်စားသူတွေခုတ်ထားတဲ့တစ်တွေကိုတော့ရှေ့ပြောင်းတဲ့ယူခင်လုပ်ငန်းလောက်ကင်ခွင့်ကိုကန့်သက်ထားဖို့မရှိဘဲတတ်မှတ်ထားတဲ့အခွန်နှုတ်သွင်းပြီးဆက်လက်လောက်ကင်ခွင့်ပြုထားတယ်လို့ဆိုပါတယ်ရခိုင်ပြည်နယ်မှာယခင်အစိုးရအဆက်ဆက်ကတစ်တော်တွေကိုစီးပွားရေးတမားတွေနဲ့လောဝချင်းရိုက်ပြီးတစ်ခုထ ဆက်လက်ပြီးတော့ဗိုလ်မှူးကြီးစောချစ်သူနေအပေါင်းပါများအားဖန်ရန်ထုတ်ရန် DSI မှာရှိနေကြုံယုံသူလုံလောက်သည့်အထောက်အထားများတင်သွင်းတဲ့သတင်းကိုတင်ဆက်ပေးပါမယ်။ မတ်လ3ရက်နေ့ကမြန်မာနယ်ခြားစောင့်တပ် PDF မှဗိုလ်မှူးကြီးစောချစ်သူနှင့်အပေါင်းပါများအားဖမ်းဝရန်ထုတ်ရန်အတွက်အထူးဆောင်စံစစ်ဆေးရေးဦးစီးဌာန DSI မှရှစ်နေကျုံရုံးသို့တင့်သွင်းခဲ့တယ်လို့သိရပါတယ်။ဖမ်းဝရန်များသည်ပြည်ရင်း၌ရောနိုင်ငံတကာတွင်မှလုံဆောင်နေသည့်လူကုန်ကူးမှုလုပ်ငန်းများနှင့်သက်ဆိုင်ပြီး DSI လူကုန်ကူးမှုတိုက်ဖြတ်ရေးဌာနခွဲညွှန်ကြားရေးမှူးရဲမှူးကြီး Siri Kason Swat ကတရားစွဲဆိုရန်စုဆောင်ထားသောအထောက်အပံ့ထားများသည့်လုံလောက်သောအတည်ပြုခဲ့တယ်လို့သိရပါတယ်။အမှုကိုရှစ်ဒီချုပ်ကပြန်လဲစစ်ဆေးနေချိန်တွင်နောက်ထပ်အသေးစိတ်အချက်အလက်များကိုလွှတ်ထုတ်ထားဆဲဖြစ်တယ်လို့သိရပါတယ်ရှင်။နိုင်ငံတဝန်အချင်းထောင်ရှိနိုင်ငံရေးအချင်းသားများထောင်ဝန်းစားပါဆဲပစ္စည်းကန့်သက်ခံရခြင်းအပောင်းဝင်ဧတွင်ခွင့်ပိတ်ပင်ခံရခြင်းနှင့်လုံလောက်သည့်စီဝါကုသခွင့်များများရှိပြီးဖိနှိပ်ခံနေရတဲ့တရင်ကိုတင်ဆက်ပေးပါဦးမယ်။နိုင်ငံတဝင်းအကျဉ်းထောင်များရှိနိုင်ငံရေးအကျဉ်းသားများဟာထောင်ဝန်ဆောင်ပါဆဲပစ္စည်းကတ်သက်ခံရခြင်းဧတွေခွင့်ပိတ်ပင်ခံရခြင်းနှင့်လုံလောက်သည့်စေဝါကုသခွင့်များမရှိဘဲဖိနှိပ်ခံနေရတယ်လို့ EEPP ကဆိုပါတယ်။မွန်ပြည်နယ်တိုင်မျိုးအကျဉ်းထောင်မှာနိုင်ငံရေးအကျဉ်းသားများ၏မိသားစုဝင်များမှပေးပို့တဲ့ထောင်ဝန်ဆောင်ပါဆဲပစ္စည်းများကိုတတ်မှတ်နှုတ်အတိုင်းပေးပို့ခွင့်မရှိတော့ဘဲပမာဏအနည်းငယ်သာထောင်တွင်ကန့်သက်ချက်များဖြင့်သွင်းခွင့်ရသည့်အပြင်စောက်စာပေများပို့ခွင့်ကိုလည်းကန့်သက်လာကြောင်းသိရပါတယ်။အလားတူရန်ကုန်တိုင်းအင်းစိန်အကျဉ်းထောင်တွင်နိုင်ငံရေးအကျဉ်းသားများဖြစ်ကြတဲ့အလုသမားခေါင်းဆောင်တက်နေအောင်ဓာတ်ပုံတရင်ထောင်ဆိုင်းစော်တိုင်းနှင့်နိုင်ဝင်းတို့ကလူအခွင့်ရေးကော်မရှင်အဖွဲ့မှအကျဉ်းထောင်တွင်သို့ဝင်ရောက်စစ်ဆေးစဉ်အကျဉ်းသားများ၏အခွင့်အရေးဆုံးရှုံးမှုများနှင့်ပတ်သက်ပြီးထုတ်ဖော်ပြောဆိုမှုကြောင့်ထောင်အနာပိုင်များကထောင်တွင်စစ်ကြောရေးကိုခေါ်ဆောင်ပြီးညှဉ်းပန်းနှိပ်စက်ရိုက်နှက်ပြီးနောက်တိုက်ပိတ်ခဲ့ကြောင်းသိရပါသည်။ဒါ့အပြင်ဖီဖိုင်လာအတွင်စေအုပ်စုကဖမ်းဆီးပြီးနောက်အကျဉ်းထောင်များနှင့်ရဲစခန်းများ၌လုံလောက်တဲ့စေဝါကုသခွင့်မရရှိသောကြောင့်နိုင်ငံ၏အကျဉ်းသား၃ဦးတည်ဆုံခဲ့ရပါသည်ရှင်။ခုနောက်ဆုံးအနေနဲ့တရုတ်ဆောင်ပိုင်ဖြူသူရဲ့အကယ်ဒမီကံပေးမှထောက်ပံ့ပေးရတဲ့ချက်နောက်များကိုစလင်းကြီးမြို့နယ်ရှိစပေးဆောင်စကန်သူထောက်ပံ့ပေးရတဲ့တဲ့တင်ကိုတင်ဆက်ပေးပါမယ်။စကိုင်းတိုင်းရမတ်ပင်ခိုင်စလင်းကြီးမြို့နယ်စပေးဆောင်စကန်တခုရှိစစ်ဆောင်ပြည်သူများအတွက်တရုတ်ဆောင်ပိုင်ဖြူသူ၏အကယ်ဒမီကံပေးမှထောက်ပံ့ပေးရသောချက်နောက်များကိုတပိတ်ကော်မတီနှင့်အတူမြို့နယ်ပြည်သူအုပ်ချုပ်ရေးအဖွဲ့လူသားစာနာတာဝန်ခံနှင့်အဖွဲ့တို့မှမတ်လ၂ရက်နေ့မှာတွားရောက်လှူဟန်းပေးအပ်ခဲ့ပါတယ်။အဆိုပါစစ်ဆောင်စကန်သူမြို့နယ်ပြည်သူအုပ်ချုပ်ရေးအဖွဲ့လူသားစာနာတာဝန်ခံနှင့်အဖွဲ့တို့မှစံ5အိတ်နှင့်ချက်နှောင်15လုံးအားဖြင့်ထောက်ပံ့ခဲ့ပြီးနောက်ပြည်သူများကိုလေကြောင်းရန်အသည့်ပညာပေးလက်ကမ်းစာဆောင်များဖြန့်ဝေပေးခဲ့ကြောင်းသိရှိရပါတယ်ရှင်။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတော်မင်းစစ်သွင်းတဲ့ခါရှဲတို့ကပေးပို့ထားတာဖြစ်ပါတယ်ရှင
်။အားလုံးကိုလေးစားသမှုနဲ့ကိုယ်ဆက်ပါတယ်။အခုဒီတောင်ပိုင်းမှာစီရေးလှုပ်ရှားနေကြတဲ့အထက်မှာအားလုံးပဲအရေးကြီးနေတယ်။ဒါပေမဲ့ဒီဘက်ကပဲအခုတော့တက်ဖွဲ့လို့ကျွန်တော်မေးဆက်ချင်ပါတယ်အဲ့ဒါကတော့ Rebel Peace UAV Force ရဲ့အကြောင်းပါသူတို့ကဖပွန်တိုက်ပွဲရဆပြီးတော့ဗောနော်တောက်လျှောက် drone တက်ဖွဲ့အနေနဲ့ဝင်ပြီးတော့တိုက်ပွဲတွေဝင်လာကြတယ်အဲ့ဒီနောက်ဆုံးဂရိုင်းပြီးစခန်းပြီးဗောအဲ့ဒီတိုက်ပွဲတွေဒီပါနေကြတာသူတို့မှထပ်ပြီးတော့လိုအပ်ချက်တွေရှိနေပါတယ်ဖပွန်တိုက်ပွဲမှာပဲ drone 3စီးထိခိုက်ပျက်စီးခဲ့ရတဲ့ခါကျတော့အောင်ပဲတော့ရယူနိုင်တယ်ဒါမိဘက်က drone နဲ့ဆုံးရှုံးခဲ့တဲ့အပေါ်မှာထပ်ပြီးတော့ဟိုအစ်တစ်ဖန်တိုက်ပွဲဝင်ရင်ရသေးတယ်အဲ့တော့အောင်ပွဲတွေလည်းယူရင်ရတဲ့အတွက်ကြောင့်မလို့ဒီ campaign နဲ့ပတ်သက်ပြီးတော့အားလုံးနောက်ထပ်ပေါ့ဝင်ပြီးတော့ပူးပေါင်းပေးကြပါဦးလို့တိုက်တွန်းပါတယ်ဒီရဲဘော်တွေရဲ့ထက်တန်တဲ့စိတ်နဲ့တိုက်ပွဲဝင်မဲ့အနေအထားကိုလည်းဆက်ပြီးတော့သူတို့ရဲ့သက်ဆိုင်ရာ campaign လှုပ်ရှားမှုတွေကတွဲပြီးတော့ကြည့်နိုင်ပါတယ်ဒေါ်လာကြီးကရေးပါတဲ့အချိန်ရေးပါတဲ့အစိတ်ပိုင်းတွေကိုရောက်အောင်ပို့နိုင်ကြပါစေ။ပါဝင်နိုင်ကြပါစေလို့တိုက်တွန်းပါတယ်။အားလုံးကျေးဇူးတင်ပါတယ
်။ Radio NUG မှာဆက်လက်တင်ပြနေပါတယ်။အခုတခါမြန်မာနေဝခရိုနီကယ်မတ်လ2ရက်နေ့မြင်ကွင်းဖြစ်တဲ့မြန်မာနိုင်ငံရဲ့ပထမစစ်အာဏာသိမ်းပြီးနောက်263နှစ်အကြာဆိုတဲ့ခေါင်းစဉ်နဲ့ရီဦးမိုင်မှတင်ဆက်ပေးမှာဖြစ်ပါရရှင
်မြန်မာနေဦးခရိုနီကယ်မတ်လ2မြင်ကွင်းမြန်မာနိုင်ငံရဲ့ပထမစစ်အာဏာသိမ်းပြီးနောက်63နှစ်ကြာမြန်မာနိုင်ငံရဲ့ပထမဆုံးစစ်အာဏာသိမ်းမှုလို့ဆိုရင်1962ခုနှစ်မတ်လ2ရက်နေ့တော်လှန်ရေးကောင်စီဆိုတဲ့နာမည်နဲ့စစ်တပ်ရဲ့အာဏာသိမ်းမှုကိုပထမဆုံးလို့တရားဝင်အနေနဲ့ပြောရမယ်လို့ထင်ပါတယ်1958ခုနှစ်မှာဖဆပလအစိုးရအဖွဲ့ရဲ့ဝင်ကြီးချုပ်ဦးနှုတ်ကအိမ်ဆောင်အစိုးရလို့အမည်ပေးထားတဲ့စ စစ်တပ်ထံအာဏာလွှဲအပ်ပေးပြီးရွေးကောက်ပွဲကျင်းပပေးဖို့လှုံ့ဆော်မှုကိုသမိုင်းမှတ်တမ်းတချို့ကပထမစစ်အာဏာသိမ်းမှုဖြစ်မှတ်ယူကြတာမျိုးလည်းရှိတာဖြစ်ပါတယ်။အာဏာသိမ်းဖို့တည်ချနေတဲ့အနေအထားကိုစစ်အာဏာသိမ်းအဆင့်အလာကိုရှောင်လွှဲဖို့အတွက်ဥနုကအိမ်ဆောင်အစိုးရဖွဲ့ပြီးအာဏာလွှဲတဲ့နီလာနဲ့ရှောင်လွှဲခဲ့တာလို့သမိုင်းမှတ်တမ်းတွေကရေးကြပါတယ်။နံပါတ်၁တစ်ချက်ကစစ်တပ်ကယာယီအိမ်ဆောင်အစိုးရဖွဲ့သားဖွဲ့စည်းခဲ့တဲ့အချက်ရွေးကောက်ပွဲလုပ်ပြီးအာဏာပြန်လွှဲပေးခဲ့တဲ့အချက်တွေကြောင့်စစ်အာဏာသိမ်းမှုလို့တိတိပပသတ်မှတ်ရခဲ့ပေမဲ့လည်းစစ်တပ်အနေနဲ့နိုင်ငံရေးသမားတွေရွေးကောက်ပွဲနဲ့ပါတီစုံနိုင်ငံရေးကိုအဆုံးသတ်ဖို့1958ခုနှစ်ကလေးကဆန္ဒရှိနေခဲ့တာဖြစ်ပြီးဒီလိုအမြင်ရှိကြတာရဲဘော်သုံးချိတ်ဝင်းတဦးဖြစ်တဲ့ဘိုးနေဝင်းတဦးတင်မဟုတ်ပဲဗမာတက်မတော်ထဲကလွတ်လပ်ရေးကြိုးပမ်းမှုကာလမှာတက်ထဲစတင်ဝင်ရောက်လာခဲ့ကြတဲ့အချို့သောတက်မှုတွေပါအလားတူအမြင်မျိုးရှိခဲ့ကြတယ်လို့ဆိုပါတယ်1962ခုနှစ်မတ်လ2ရက်နေ့မှာတော့တိုင်းသားလူမျိုးစုနိုင်ငံရေးအဖွဲ့အစည်းတွေကဖက်ဒရယ်မူဝါဒနဲ့ပတ်သက်ပြီးရန်ကုန်မြို့အတန်လွှင့်ယုံမှာဆွေးနွေးနေကြတဲ့အချိန်မှာပြည်ထောင်စုပြိုကွဲတော့မယ်ဆိုတဲ့အကြောင်းပြချက်တိုင်းပြည်6ထဲကြဖို့အနေရှိနေပြီဆိုတဲ့အကြောင်းပြချက်တွေနဲ့1962ခုနှစ်မတ်လ2ရက်နေ့နာနဲ့ဆော့ဆော့တွင်အာဏာသိမ်းခဲ့တယ်လို့ဆိုပါတယ်1958ခုနှစ်စစ်တပ်ကအာဏာသိမ်းမဲ့အရေးကိုရှောင်လွှဲဖို့အိမ်ဆောင်အစိုးရဖွဲ့စည်းခဲ့ရတဲ့ဖြစ်ရပ်ဖြစ်ခဲ့သည့်အချိန်ကာကွယ်ရေးဦးစီးချုပ်ဘူနေဝင်းအနေနဲ့အာဏာသိမ်းလိမ့်မယ်လို့ဦးနှုတ်အနေနဲ့မျှော်လင့်ထားပုံမရပါဘူးအင်္ဂိုလာဖန်တဲ့စစ်အရာရှိတွေကိုဒီကိစ္စပိုနေဝင်းသိသလားလို့မေးခဲ့တယ်ဆိုတော့1962ခုနှစ်မတ်လ2ရက်နေ့နဲ့ပတ်သက်တဲ့မှတ်တမ်းရေးသားမှုတွေမှာဆိုကြပါတယ်ထိုချိန်ကသမရဖြစ်သူဆက်ရွှေတိုက်နေအင်္ဂိုသွားရောက်ဖမ်းဆီးရမှာသမရရဲ့သားဖြစ်သူစစ်တပ်ရဲ့ပြစ်ခတ်မှုကြောင့်တိဆုံးခဲ့ရပါတယ်သွေးမြေမကြအာဏာသိမ်းမှုလို့ဆိုနိုင်မဲ့စစ်အာဏာသိမ်းမှုထဲမှာအဆိုပါဖြစ်ရတခုသားစစ်တပ်ရဲ့ပြစ်ခတ်မှုကြောင့်တိဆုံးခဲ့တဲ့ဖြစ်ပျက်ရှိခဲ့တာဖြစ်ပါတယ်1958ခုနှစ်အိမ်ဆောင်အစိုးရကိုအာဏာလွှဲတဲ့ဖြစ်ရမတိုင်ခင်မှာလွတ်လပ်ရေးကြိုးပမ်းမှုကာလကတည်းကတီထောင်လာခဲ့တဲ့ဖဆပလအဖွဲ့ကြီးထဲမှာဥနုနဲ့အချို့သောခေါင်းဆောင်တွေကတစ်ဖက်ဦးကျော်ငင်းနဲ့ဥပစွေခေါင်းဆောင်တဲ့အဖွဲ့တွေကတစ်ဖက်အကွဲအပြဲတွေကြီးကြီးမားမားဖြစ်ပေါ်ခဲ့ပြီး1960ခုနှစ်ရွေးကောက်ပွဲကာလမှာလည်းတီမြဲအုပ်စုနဲ့တန့်ရှင်းအုပ်စုလိုအမည်ပေးထားကြတဲ့ပါတီနှစ်ပါတီရဲ့ပြိုင်ဆိုင်မှုပြင်းထန်ခဲ့ကစစ်တပ်ကတပ်မိုးတချို့ကတီမြဲအုပ်စုဘက်ကဥပဆွေဦးကျော်ငင်းတို့နိုင်ရအောင်ဗက်လိုက်ခဲ့တယ်ဆိုတော့ဆွဆွဲမှုတွေလည်းရှိပြီးဝူနေဝင်းကရွေးကောက်ပွဲအပြီးအဆိုပါတပ်မိုးတချို့ကိုအနာပေးခဲ့တာဖြစ်ပါတယ်။အဲဒီနောက်နှစ်နှစ်မပြည့်ခင်မှာပဲပဒရမူဝါရနဲ့ပတ်သက်လို့တိုင်းသားပြည်နယ်အချို့ကဆွေးနွေးပြောဆိုလာတာကိုအကြောင်းပြစစ်အာဏာသိမ်းခဲ့တာဖြစ်ပါတယ်။စစ်အာဏာသိမ်းပြီးနောက်ဖွဲ့စည်းတဲ့အုပ်ချုပ်ရေးကောင်စီကိုတွန်လှန်ရေးကောင်စီလို့အာဏာသိမ်းစစ်တပ်ကအမိပေးခဲ့ပြီးသတင်းစာတချို့ကစစ်ကောင်စီလို့အတိုကောက်သုံးနှုန်းခေါ်ဆိုခဲ့တဲ့ဖြစ်ကလည်း2021ခုနှစ်စစ်အာဏာသိမ်းပြီးနိုင်ငံတော်စီမအုပ်ချုပ်ရေးကောင်စီလို့အမိပေးခဲ့ပေမဲ့သတင်းမီဒီယာတွေကစစ်ကောင်စီလို့ခေါ်ဆိုကြတာနှိုင်းယှဉ်ကြည်စရာသမိုင်းဖြစ်စဉ်တစ်ခုလို့ဆိုရမှာပါ1962ခုနှစ်စစ်အာဏာသိမ်းချိန်မှာကမ္ဘာမှာစစ်အေးတိုက်ပွဲကအရှိန်ပြင်းထန်ချိန်အနောက်အုပ်စုလို့ရေးပူရခေါ်ကြတဲ့အမေရိကန်ပြည်ထောင်စုခေါင်းဆောင်နဲ့အနောက်ဥရောပအရင်းရှင်နိုင်ငံတွေအနေနဲ့ကွန်မြူနစ်နိုင်ငံမဖြစ်ရေးတာအတိကကွန်မြူနစ်လက်ဝဲအစိုးရသားမဟုတ်ရင်ဘလို့စစ်ခေါင်းဆောင်ဖြစ်ဖြစ်ထိတွေ့ဆက်ဆံနိုင်တဲ့အနေအထားမျိုးဖြစ်နေချိန်လည်းဖြစ်ပါတယ်။အရှိတောင်အာရှမှာစစ်အာဏာရှင်တွေအာဏာရတာအုပ်ချုပ်တာပြဿနာမဟုတ်ဆိုဗီယက်ရုရှားတရုတ်နဲ့မဟာမိတ်ဖွဲ့တဲ့ဆိုရှယ်လက်နိုင်ငံကွန်မြူနစ်နိုင်ငံမဖြစ်ရင်ပြီးရောဆိုတဲ့ယက်တီချက်နဲ့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုအနောက်နိုင်ငံတွေကမထောက်ခံသည့်တိုင်မကန့်ကွက်ခဲ့ကြပါဘူး62ခုနှစ်အာဏာသိမ်းစစ်ကောင်စီကလည်းတရုတ်နိုင်ငံနဲ့ရင်းနှီးတဲ့ဆက်ဆံရေးမရှိသလိုဆိုဗီယက်ပြည်ထောင်စုနဲ့လည်းမဟာမိတ်မဟုတ်တာကြောင့်မြန်မာဆိုရှယ်လစ်လမ်းစဉ်ဖြစ်စေစစ်ကောင်စီဖြစ်စေအမေရိကန်နဲ့အနောက်နိုင်ငံတွေကတရုတ်ဝင်ဆက်ဆံရေးတွေဆက်လက်ထိန်းသိမ်းထားခဲ့ကြတာဖြစ်ပါတယ်ပြည်တွင်းမှာတော့နိုင်ငံရေးပါတီတွေဖြစ်သိမ်းခံရပြီးတပါတီစနစ်နဲ့တွားဖို့ပြင်ဆင်နေတာ1966ခုနှစ်ထိတိုင်ဖြစ်ပါတယ်စစ်တပ်အာဏာသိမ်းမှုကိုမူအရရက်တီကန့်ကွက်ခဲ့ကြတဲ့အင်အားစုစုလို့ကျောင်းသားသမဂ္ဂအဖွဲ့အစည်းတွေသာရှိခဲ့ပြီးအာဏာသိမ်းစစ်တပ်ကလည်း1962ခုနှစ်ဇူလိုင်လ ရန်ကုန်တက္ကသိုလ်တက္ကအဆောက်ဦးဘုံခွဲကကျောင်းသားရာချီတည်ဆုံးခဲ့တဲ့7 July အရေးခင်းဖြစ်ပွားခဲ့တာဖြစ်ပါတယ်။62ခုနှစ်စစ်အာဏာသိမ်းမှုကိုကျောင်းသားအဖွဲ့အစည်းတွေနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကသာတစ်တစ်လင်းလင်းဆန့်ကျင်ခဲ့ကြပြီးမြေပေါ်အင်အားစုလို့ဆိုနိုင်တဲ့နိုင်ငံရေးအင်အားစုတချို့ကအာဏာသိမ်းစစ်ကောင်စီကဆိုရှယ်လစ်စနစ်ကိုအမှန်တကယ်ကောင်းထဲဖော်လိမ့်မယ်လို့မျှော်လင့်ခဲ့တဲ့အထိအကဲခတ်လွဲခဲ့ကြရလဲဖြစ်ပါတယ်။1962စစ်အာဏာသိမ်းမှုကနေပြည်သူပိုင်သိမ်းခြင်းနိုင်ငံခြားသားပိုင်ကုမ္ပဏီလုပ်ငန်းတွေကိုနိုင်ငံပိုင်သိမ်းတာတွေဆက်တိုက်ဆိုသလိုဖြစ်ပွားခဲ့ပါတယ်1962ခုနှစ်စစ်အာဏာသိမ်းမှုကမြန်မာနိုင်ငံအဖို့ပြည်တွင်းစစ်ကိုတက်တန်းရှိစေဖို့အကြောင်းရင်းတစ်ခုလည်းဖြစ်စေခဲ့သလိုနိုင်ငံရေးနယ်ပယ်မှာစစ်တပ်ကအာဏာရယူမဲ့အစဉ်လာကိုစတင်အမြင့်တွေစေခဲ့ရလဲဖြစ်ပါတော့တယ်ရှင်
Radio NUG ပရိသတ်များရှင်အခုတော်လိုင်းတိဂိတအစီအစဉ်မှာတော့ Roman Utopi Peter ဆိုထားတဲ့သူ့အမေဆိုတဲ့တော်လိုင်းတိသချင်းကိုနားဆင်ကြမှာဖြစ်ပါတယ်ရှင်
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစည်းအဝေးကို ခေတ္တရင်နာလိုက်ပါမယ်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာစက္ကန့်တသမ90 MHz ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ17တသမ60 MHz တို့မှာဓာတ်ရိုက်ဖန်ယူနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်